ရှမ်းမြောက်ကညီနောင်မဟာမိတ်တုံးဖွဲ့ရဲ့30-20ခွန်စစ်စင်ရေးဟာမြန်မာနိုင်ငံအနှံ့ကတော်လှန်ရေးအင်အားစုတွေအတွက်အကျိုးဖြစ်ထွန်းစေခဲ့တဲ့အပြင်တရုတ်ရဲ့ Cyber Yasbo ဂိုင်းတွေကိုဖြိုခွင်းရေးရပ်ပိုင်းအတွင်ထိရောက်အောင်နှိမ်နှင်းပေးနိုင်ခဲ့ကြောင်းမြန်မာအရေးကျွမ်းကျင်သူအမေရိကန်အကြီးတန်းသုတေသီတဦးက VOA ကိုပြောပါရယ်အမေရိကန်ပြည်ထောင်စုငြိမ်းချမ်းရေး Institute USIP ကမြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Jason Tower ကိုမှတ်အင်ဂျင်နိုင်က Zoom ကနေဆက်သွယ်မေးမြန်းထားပါရယ်
How has the operation 1027 impacted China?
ရှမ်းပြည်မြောက်ပိုင်းကညီနောင်သုံးဘွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးကဒီတရုတ်မြန်မာနယ်စပ်ကစိုက်ဘာရာဇဝတ်မှုတွေကိုနှိမ်နင်းနေတဲ့တရုတ်အစိုးရရဲ့လုံဆောင်ချက်တွေအပေါ်မှာဘလို့အကျိုးသက်ရောက်မှုတွေရှိနေလဲရှင်
Yeah, so I think just as operation 1027 kicked off
စစ်စင်ရေးတစ်တုံညာနှစ်ခွန်စတင်လိုက်တာနဲ့တပြိုင်တည်းမြန်မာစစ်တပ်အကာအကွယ်အောက်မှာဖြစ်နေတဲ့ရာဇဝတ်မှုတွေအလုံးဟာဘလောက်ထိထိတ်လန့်ကြောက်ရွံ့ပွေကောင်းလဲဆိုတာကိုတရုတ်ဘက်ကအမှန်တကယ်သိရှိသွားတယ်လို့ကျွန်တော်မြင်ပါတယ်။တစ်တုံညာနှစ်ခွန်စစ်စင်ရေးပတိုင်ခင်အောက်တိုဘာလ20ရက်မှာမြန်မာစစ်တပ်လက်အောက်ခံကုကန့်နေကြာစောက်တပ်ထိန်းချုပ်ထားတဲ့ခြံဝင်းတစ်ခုထဲမှာကြောက်မက်စရာကောင်းတဲ့အစုလိုက်ပြုံနဲ့တပ်ဖြတ်မှုဖြစ်ခဲ့ပါတယ်။အွန်လိုင်းရာဇဝတ်ဂိုင်းတွေအတင်းကျပ်စေခိုင်းခံရသူတရုတ်နိုင်ငံသားအများအပြားအဲ့ဒီခြံဝင်းတွေကနေထွက်ပြေးလွတ်မြောက်ဖို့ကြိုးပမ်းနေချိန်မှာနေကြာစောက်တပ်တွေနဲ့မြန်မာလူမျိုးရေးတပ်တွေကသူတို့တွေကိုပြစ်တက်ခဲ့တာဖြစ်ပါတယ်။ဒါကြောင့်မို့လို့ကိုကက် MNDAA နဲ့မဟာမိတ်ညီနောင်သုံးဘွဲ့ရဲ့တစ်တောင်ကြားနှစ်ခွန်စစ်စီစတင်ခဲ့တဲ့နောက်ကွယ်မှာတရုတ်ရှိနေတယ်ဆိုတဲ့အဓိကအကြောင်းရင်းကသူတို့နိုင်ငံသားတွေအစုလိုက်အပြုံလိုက်ပြစ်တက်ခံခဲ့ရတဲ့အခြေအနေကြောင့်ဖြစ်ပါတယ်။တစ္ဆေကြောင့်နှစ်ခွန်စစ်စီဟာတကယ်ကိုထူးခြားပါတယ်။ညီနောင်မဟာမိတ်သုံးဘွဲ့နဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေဟာအဓိကရေးပါတဲ့မြို့တွေကိုသိမ်းပိုက်နှံခဲ့ပြီးတော့စစ်စီရဲ့အရှင်ဟုံကိုမြန်မာလာစီခဲ့ပါတယ်။တရုတ်နယ်စပ်ကကုန်းသွယ်စီးပွားရေးအဓိကမြို့နှစ်မြို့ဖြစ်တဲ့ချင်းရွှေဟုံနဲ့ကွမ်းလုံကိုရပ်ပိုင်းအတွင်းမှာသိမ်းနိုင်ခဲ့တာတွေ့ရပါတယ်
။ So that's mean like there the resistance operation
ဒါဆိုရင်ကျွန်မထပ်ပြီးတော့ထေချာအောင်မြင်ချင်တာကဂျေစင်တာဝါပြောသလိုဆိုရင်တစ်တုံညာနှစ်ခွန်စစ်စင်ရေးဟာတရုတ်ရဲ့ online ရာဇဝတ်ဂိုင်းတွေကိုဖြိုခွဲရေးမှာအထောက်အကူပြုခဲ့တယ်ဆိုတဲ့သဘောလားရှင
် Yes because what you see is since May of this year China has been putting pressure
ဟုတ်ပါတယ်ဘာလို့လဲဆိုတော့ဒီနှစ်မေလကလေးကတရုတ်ကမြန်မာစစ်တပ်ကို cyber ရာဇဝတ်ဂိုင်းတွေကိုဖြိုခွဲဖို့ဖိအားပေးနေပြီပဲမြန်မာစစ်တပ်ဘက်ကဘာမှလှုပ်ဆောင်နိုင်ခဲ့ခြင်းမရှိပါဘူးတရုတ်စစ်အဘက်ကဒီကိစ္စကိုစစ်ကောင်စီနဲ့ဆွေးနွေးဖို့အတွက်သူတို့ရဲ့စစ်မြေအရာရှိတွေကိုနေပြီးတော့ကိုအချိန်ကြီးဆစ်လွတ်ခဲ့တာဝါနဲ့မိုင်းလာနေပြီတွေမှာ online လိမ်လည်တဲ့ cyber ရာဇဝတ်ဂိုင်းတွေကိုတရုတ်ကဝင်ရောက်အပြင်းထန်နှိမ်နင်းတာအပြင်ခရိုနီကိုကန့်တထေးကြီးတွေလုပ်ငန်းရှင်တွေကိုကန့်နေကြာစောက်တက်ကခေါင်းဆောင်တွေကိုတရုတ်ဘက်ကဖမ်းဆီးခဲ့တာစတဲ့လူရွက်တွေမှာစစ်ကောင်စီဘက်ကဘာတစ်ခုမှပူပေါင်းပါဝင်ဆွမ်းတာမရှိခဲ့တယ်လို့ဘာမှထူးထူးခြားခြားအပြောင်းလဲဖြစ်မလာခဲ့ပါဘူး။ဒါပေမဲ့တစ်တုံညာနှစ်ခွန်စစ်စီအကြောင်းဒီအခြေအနေတွေပြောင်းလဲသွားပါတယ်။ကိုကက် MNDAA ကနေဥဆောင်ခဲ့တဲ့စစ်စီကနေစိုက်ဘာရာဇဝတ်ဂိုင်းတွေကအတင်းအဓမ္မစီခိုင်းနေသူတွေကိုလွတ်ပြေးအောင်လှုပ်ဆောင်ခဲ့ပါတယ်။လူပေါင်းတစ်ထောင်လောက်လွတ်မြောက်လာတာကိုဗီဒီယိုရီထဲမှာတွေ့မြင်ခဲ့ကြပြီးတော့တရုတ်နိုင်ငံသားတွေတရုတ်နိုင်ငံဘက်ကိုပြန်သွားခဲ့ကြတာတွေကိုအားလုံးတွေ့မြင်ကြရမှာပါ။ဒါကြောင့်မြန်မာစစ်တပ်ဘက်ကလာနေချီဘာမှမလုပ်ဘဲနဲ့ရာဇဝတ်ဂိုင်းသားတွေကိုအကာအကွယ်ပေးခဲ့တဲ့အချိန်မှာတစ်တုံကြောင့်နှစ်ခွန်စစ်စီရေးကညီနောင်မဟာမိတ်သုံးဘွဲ့ကကိုကန့်နေပြီမှာရှိနေတဲ့ချင်းတွေကိုနှစ်ပတ်အတွင်းမှာပဲအချိန်ယူပြီးတော့ပြောင်းလဲအောင်လုပ်နိုင်ခဲ့ပါတယ်။တရုတ်နိုင်ငံဘက်ကကြည့်ရင်တော့သူတို့လိုချင်တဲ့အတိုင်းအတာဖြစ်လာတာကိုမြင်နေရတာပါ။သူတို့နိုင်ငံသားတွေကိုပြစ်မှတ်ထားတဲ့ကိုကန့်မှာရှိတဲ့ရာဇဝတ်ဂိုင်းတွေကိုနှိမ်နင်းပြီးတော့အတမစီခိုင်းခံရသူတွေလွတ်မြောက်လို့တစ်တုံကြောင့်နှစ်ခွန်စစ်စီရေးကလုပ်ပေးနိုင်ခဲ့ပါတယ်။ဒါပေမဲ့ပိဆက်မှုအနေနဲ့ကနှစ်နိုင်ငံကုန်သွယ်ရေးတွေပိတ်ထားရတဲ့အတွက်နေနာဆုံးရှုံးမှုတွေရှိနေပါတယ်။ဒါပေမဲ့လို့နေဆက်ဒေသတွေဘက်မှာမြန်မာစစ်တပ်ကအုတ်ချုပ်ထင်းသိမ်းနိုင်တဲ့စွမ်းရည်မရှိဘူးဆိုတာတရုတ်ဘက်ကမြင်နေခဲ့တာကြားပါပြီ။သူတို့ရဲ့ပိုးလမ်းမစီမံကိန်းနဲ့ဆိုင်တဲ့စီးပွားရေးယင်းနှိမ့်နှံမှုတွေအတွက်မြန်မာစစ်တပ်အသုံးမဝင်ဘူးဆိုတာတရုတ်ကသိထားပါတယ်။အခုနောက်ဆုံးအွန်လိုင်းရာဇဝတ်ဂိုင်းတွေနှင်းနေကိစ္စမှာတော့စစ်ကောင်စီဘက်ကဘာတစ်ခုမှစွမ်းဆောင်နိုင်ခြင်းမရှိဘူးဆိုတာကိုသက်သေပြနေပါတယ်။
The military junta responded that they cooperate with Chinese government and arrest.
ဒါပေမဲ့စစ်ကောင်စီရဲ့အကြောင်းပြချက်တွေထဲမှာလည်းဒီရာဇဝတ်ဂိုင်းတွေရှိနေတာနောက်ပြီးအတင်းအဓမ္မစစ်ခိုင်းခံရသူတွေရှိနေတဲ့နေရာတွေကသူတို့ထိန်းချုပ်ထားတဲ့နယ်မြေတွေမဟုတ်ဘဲနဲ့ဝမိုင်းလာကိုကန့်စားတဲ့ဒီတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေထိန်းချုပ်ထားတဲ့နယ်မြေဖြစ်နေတဲ့ချက်ကိုအကြောင်းပြခဲ့သလိုဒီတရုတ်အလို့ကြားသူတို့ဘက်ကလိုက်လျောဆောင်ရွက်မှုတွေရှိခဲ့တယ်လို့ဒီ Phoenix သတင်းဌာနနဲ့မေးမြန်းခဲ့မှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောသွားပါတယ်ဂျေဆင်တာဝါဘယ်လိုမြင်လဲရှင်
Well, I think that the junta all along has not taken seriously.
ကျွန်တော်မြန်မာတို့ online လေးလေးရဲ့ cyber ရာဇဝတ်ကိုအပြင်းထန်နှိမ်နင်းဖို့နိုင်ငံတကာရဲ့တောင်းဆိုချက်တွေကိုစစ်ကောင်စီဘက်ကတလျှောက်လုံးအလေးနဲ့ထားတာမတွေ့ခဲ့ရပါဘူး။တကယ်တမ်းမှာကဒီရာဇဝတ်မှုတွေလုတ်ခွင့်ရအောင်လို့လမ်းဖွင့်ပေးခဲ့သူဟာမြန်မာစစ်တပ်ပဲဖြစ်ပါတယ်။စစ်တပ်နဲ့ပူးပေါင်းထားတဲ့ကရင်နေကြားစောက်တပ်ခေါင်းဆောင်စောချစ်သူဆိုလို့ရှိရင်ထိုင်းနေဆက်တလျှောက်မှာကရင်ပြည်နယ်မှာကိုပိုင်မျိုးတွေကိုတိစောက်ထားပြီးတော့စစ်တပ်ရဲ့အကာအကွယ်အောက်မှာရာဇဝတ်လုပ်ငန်းတွေကိုဆက်ပြီးတော့လုပ်ကိုင်နေတာပါ။ကုကတ်မှာဆိုလို့ရှိရင်လေဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ခရိုနီမိသားစုတွေကရာဇဝတ်လုပ်ငန်းတွေကိုလုပ်ကိုင်နေပါတယ်။ကုကတ်ခရိုနီအုပ်စုဟာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့2009ခုနှစ်မှာတည်ရဲ့ချိတ်ဆက်ပြီးတော့ကုကတ် SSC ကုကတ်ဒေသအုပ်ချုပ်ရေးဖွဲ့ဆိုပြီးတော့နေကြာဆောင်တက်ကိုတည်ထောင်ခဲ့တာပါ။အဲဒီကုကတ်နေကြာဆောင်တက်ကတရုတ်နိုင်ငံကအွန်လိုင်းလိင်လေတဲ့ရာဇဝတ်ဂိုင်းဖွဲ့တွေနဲ့ပူးပေါင်းပြီးတော့သူတို့နေမြေထဲမှာရာဇဝတ်လုပ်ငန်းတွေကိုလုပ်ကိုင်ခဲ့တာဖြစ်ပါတယ်။ Cyber ကြုံပြုမှုတွေအွန်လိုင်းကနေပြီးတော့ငွေကြေးလိင်လေတာတွေကိုကုကတ်နေကြာဆောင်တက်ဖွဲ့ကအဓိကအကာအကွယ်ပေးခဲ့တယ်လို့ဒီတက်ဖွဲ့ကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ကုကတ်ခရိုနီအုပ်စုကဥဆောင်နေတာလည်းဖြစ်ပါတယ်။